ပြီးခဲ့တဲ့ရွေးကောက်ပွဲမှာတက်မတော်သားတွေနဲ့မိသားစုတွေမဲပေးခဲ့ကြတဲ့အနေအမျိုးတွေကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုတက်မတော်ကပြန်လည်စီစစ်ရမှာရွေးကောက်ပွဲကော်မရှင်ဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုက်တဲ့အပေါ်အကဲခတ်တွေရဲ့အမြင်ကိုတင်ပြပေးခြင်းပါတယ်။ကျွန်မမိခါပါလွတ်လပ်မြောက်တဲ့ရွေးကောက်ပွဲအနေနဲ့အများပြည်သူကတန်တရားကင်ကင်းနဲ့လက်ခံနိုင်အောင်ရည်ရွယ်ပြီးတက်မတော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မြို့နယ်200ကျော်ကရွေးကောက်ပွဲဖြစ်စဉ်တွေကိုပြန်လည်စစ်ဆေးသုံးသပ်နေတဲ့အကြောင်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုစစ်ဆေးတာမှလိုအပ်တဲ့အချက်လက်တွေရရှိနိုင်ဖို့အများပြည်သူနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကကူးယူခွင့်ပြုဖို့ကိုလည်းမနေ့ရုံးကတက်မတော်ကကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့တက်မတော်ကစီစစ်သုံးသပ်မဲ့အစီအစဉ်ကြောင့်ရွေးကောက်ပွဲရလက်ပေါ်ကြီးကြီးမားမားထိခိုက်စရာမရှိဘူးလို့ရှုမြင်ပါတယ်
။တက်မတော်ရဲ့လက်တလောပေါ်လေထုတ်ပြန်ချက်တွေအကြောင်းမလို့တော့ဒီရွေးကောက်ပွဲရလက်ပေါ်မှာအပြောင်းလဲဖြစ်သွားစရာလည်းမရှိနိုင်ဘူး။နောက်ပြီးတော့တိတိတသာအတက်ရောက်မှုလည်းမရှိနိုင်ဘူးလို့မြင်တယ်။တက်မတော်သားတွေနဲ့မိသားစုဝင်တွေဟာမဲပေးပိုင်ခွင့်ရှိသူတွေဖြစ်နေတယ်။နောက်မဲဆန္ဒပေးတဲ့သူတွေဖြစ်နေတဲ့အခါကျတော့သူတို့ရဲ့အကြံပြုချက်တွေ၊နောက်သူတို့ရဲ့အမြင်သဘောထားတွေ၊အဲဒါတွေကိုပြည်သူ့ရေကောက်ပွဲကော်မရှင်အနေနဲ့ထပ်သွင်းစဉ်းစားနိုင်ရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒါမဲ့ရေကောက်ပွဲတွေမှာလည်းပဲဟလာအသာတူလိုအပ်ချက်တွေအားနည်းချက်တွေမဖြစ်အောင်ဟိုပြုပြင်သင့်တာတွေကိုပြုပြင်နိုင်ဖို့ခွင့်လန်းရှိလိမ့်မယ်လို့မြင်တယ်။အဲတော့လည်းပဲတက်မလို့ပဲကဆောင်ရွက်ချက်တွေဟာလည်းပဲဟိုစီစဲဥပဒေ၊နေဥပဒေလုံထုံးလုံးကြီးတွေနဲ့အညီဖြစ်ဖို့လိုအပ်တယ်ပူပေါင်းဆောင်ရွက်မှုအတွက်ပေါ့လေဒီကောင်းမွန်တဲ့ခြေလှမ်းဖြစ်နိုင်လိမ့်မယ်လို့မြင်တယ
်စစ်စစ်သုံးသပ်မှုတွေကတွေ့ရှိချက်တွေအရလိုအပ်ရင်သက်ဆိုင်ရာမဲဆန္ဒနယ်မြေကမဲဆန္ဒရှင်တွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လွှာတင်သွင်းမှာဖြစ်တဲ့အကြောင်းလဲတက်မတော်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ပြန်လဲစစ်စစ်ရာမှာဘလို့ကိစ္စတွေပါဝင်မလဲဆိုတာသိနိုင်ဖို့တက်မတော်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့မရရှိခဲ့သလိုတက်မတော်ရဲ့တိုက်တွန်းချက်ပေါ်ရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်ချက်ရဖို့ကိုလည်းဆက်သွယ်ခဲ့ပြီးမဲ့တာဝန်ယူဖြေကြားပေးမဲ့သူမရှိခဲ့ပါဘူးရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ Generation 3ကဦးအောင်နိုင်မော်ကတော့တက်မတော်ကပြန်လည်စီစဉ်မဲ့အစီအစဉ်ဟာရွေးကောက်ပွဲရလက်အပေါ်တက်ရောက်မှုမရှိနိုင်ပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာဆွတ်ဖက်ရာရောက်တယ်လို့ယူဆနိုင်တဲ့အကြောင်းပြောဆိုလိုက်ပါတယ်
ဒီကောက်ပွဲကောင်ကြီးကလုံလောက်နေတယ်တက်မတော်ဘက်ကဆော့ဖတ်တဲ့သဘောနဲ့တိုက်ရောက်နေတာပေါ့နော်တကယ်တော့အခုကောင်ကအဲ့လိုလုံပိုင်းမရှိဘူးတကယ်လည်းဟိုဒါမှမဟုတ်သူကဘာပြောလဲဆိုပြီးတော့တက်မဲယုံကြီးမှာထုတ်တဲ့စည်ရင်းတွေကိုသူတောင်းကြည့်ရောပြီးတော့ကျွန်တော်ထင်တာကဟိုတက်မဲယုံတယုံကြီးကဟိုရလာတဲ့ရလက်တွေကဥပမာပြောလို့သူဆွတ်ဆွဲထားတဲ့အတိုင်းမရှိလို့လားမဖြစ်လို့လားဆိုတော့သူတက်မတော်ဘက်ကပြီးတော့ပြန်ပြီးတော့ဟိုဆွတ်ဆွဲနေတဲ့သဘောဖြစ်နေတယ်ဒါကျွန်တော်အခုဆွတ်ဆွဲနေတဲ့ကြာတကယ်တော့ဒါမဲရလက်တွေရလာတဲ့ဟိုအကြီးအကျယ်ပေါ့နော်ရလက်မဲယုံတယုံကြီးကဆွတ်လာတဲ့ရလက်အကြီးအကျယ်တွေကိုကျွန်တော်တို့ပြန်ပြီးတော့ဟိုဆွတ်ဆွဲတဲ့သဘောဖြစ်နေတယ်ဆိုတော့အခုချက်အလိုမျိုးကြီးပြီးပြီးတောင်းနေဆိုတော့နည်းနည်းလေးတော့ကျွန်တော်ကတက်မျိုးသဘောတက်ရတယ်ဒါမှလည်းပဲကျွန်တော်ထင်တာဆက်ရတယ်တဲ့အမြင်ကသူဘောဆောင်ရတဲ့ဘောနည်းနဲ့သူကဖြစ်ဖြစ်ပြီးတဲ့ဘောဖြစ်မှာလို့ယူဆပါတယ်
ရွေးကောက်ပွဲမကျင်းပခင်ရပ်ပိုင်းအလိုမာတော့ကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တယ်ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါသေးတယ်။ရွေးကောက်ပွဲမှာအများစုနေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တက်မတော်ရဲ့စုံစမ်းစစ်ဆေးမှုဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာမရှိကြောင်း VOA ကိုပြောဆိုထားပါတယ်။နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြင်းငြင်းချမ်းချမ်းနဲ့လွတ်လပ်မျှတမှုရှိတဲ့အကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကတုံ့တက်ထားကြပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်내နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တသန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုထားကြပါရဲ့ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။